ပတ်စင်ထုတ်တမင်းနေစီချာနေရဲ့ထုတ်ဝေသူလည်းဖြစ်အဲဒီတားလည်းဖြစ်တဲ့ကိုဝင်းရဟိန်အတ္တခံရနဲ့ပတ်သက်လို့အမှုမှန်ပေါ်အောင်အများဆုံးစုံစမ်းစစ်ဆေးဖော်ထုတ်ပေးဖို့ဒီမှာအာဏာပိုင်တွေကိုပြင်သစ်အခြေဆိုင် RSF နေစီမချတဲ့တောင်မြောက်အဖွဲ့နဲ့ဟောင်ကောင်ခြေဆိုင်အာရှလူခွင့်အဖွဲ့တွေကအေပြီလ19ရက်နေ့ကတောင်းဆိုလိုက်ကြပါတယ်အပြည့်အစုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့မအင်ဂျင်နိုင်ကတင်ပြပေးပါမှာ
အခုလိုသတင်းမီဒီယာသမားတအုပ်ဖြစ်တဲ့ကိုဝေရန်ဟိန်းအသက်ခံရတဲ့အမှုနဲ့ပတ်သက်ပြီးသူ့အနေနဲ့တုံ့လုံမိကြောင်း RSF အာရှရေးရာတာဝန်ခံဘန်ဂျမင်အစ်မူးက VOE ကိုပြောပါတယ
် We are very shocked about murder although of course for the
moment သတင်းသမားတအုပ်အသက်ခံရတယ်ဆိုတော့သတင်းကြားရလိုက်ချိန်မှာကျွန်တော်တို့တုံ့လုံမိပါတယ်သူ့ကိုဘာကြောင့်တတ်တယ်လဲဆိုတဲ့အကြောင်းရင်းကိုကျွန်တော်တို့မသိရသေးပါဘူးအနာဘိုင်းကြီးသတင်းဌာနတွေပြောပြချက်အရဆိုရင်သူ့ကိုမသိမချင်းဓာတ်နဲ့ထိုးတက်ခဲ့တယ်လို့ဆိုပါတယ်။ဘာကြောင့်အသက်ခံရတယ်လဲဆိုတဲ့အခြေအနေဟာတကယ်ကိုစိုးရိမ်စရာကောင်းပါတယ
်။ဒါအပြင်တမနိနင်းစီဂျောင်းနေကနေအငိမ့်စားယူသွားရင်စစ်ဘိုလ်ချုပ်ဟောင်းနေအကြောင်းနဲ့သူတို့နဲ့စီးပွားရေးဆက်တူလုပ်ကိုင်နေသူတွေအကြောင်းမတားသေးခင်ကပင်မျက်နှာဖုံးသတင်းဆောင်မတွေဇက်တိုက်ရေးသားဖော်ပြခဲ့တဲ့ကိစ္စနဲ့ကိုဝေရန်ဟိန်းအသက်ခံရမှုဟာပတ်သက်နေတယ်လို့ RSS အနေနဲ့ယူဆကြောင်းဘန်ဂျမင်အစ်မီးကပြောပါတယ
်။ And we know thatand the iron laws and also the
Tamani Nyuzi ba win ko weyan hei pu twae taung yu kae de turiya ne won apat sin jan ne de ha sit bo jo khang de siwa ye khroni de ana shi de lu pokko de ye a chang ni ko we ban ye ta phop ya ni la phit par de di jan ne de ye ye ta phop ya mu de ha an de ye mya de so da chano lo ti par de အခုရဲအာဏာပိုင်တွေကလူတက်မှုကိုစတင်စုံစမ်းစစ်ဆေးနေပြီဆိုတော့လည်းသိရပါတယ်။ဒါပေမဲ့အမှုမှန်ပေါ်တဲ့အထိစစ်စစ်ဆော့ဆော့နဲ့ကင်တွဲစုံစမ်းပေးဖို့ကျွန်တော်တို့တောင်းဆိုချင်ပါတယ်
။အလားတူ RSF အဖွဲ့ကြီးအနေနဲ့လူငယ်တဲ့လေးလလောက်ကလေးမော်ရမြို့မှာ11 Media Group တည်င်းတော့ကိုစိုးမွထွန်းရိုက်နှက်ဒံယာရီနဲ့တည်ဆုံခဲ့တဲ့အမှုနဲ့ပတ်သက်ပြီးပြစ်မှုကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူပေးဖို့မြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်။အခုလိုတရားခံတွေကိုအနာဘိုင်းရဲ့ဘက်ကဖန်စီအရေးယူနိုင်ခြင်းမရှိသေးတာနဲ့ပတ်သက်လို့ဘန်ဂျမင်အစ်မေးရဲ့အမြင်ကတော
့ When an attack on the media professional remains unsolved
သတင်းမီဒီယာသမားတွေအပေါ်အကြမ်းဖက်တပ်ဖြတ်မှုတွေမှာအမှုမှန်ပေါ်အောင်ဖြေရှင်းမပေးနိုင်ကြလို့အရေးယူနိုင်ခြင်းလည်းမရှိတာဟာသတင်းသမားတွေအတွက်လုံခြုံရေးကင်းမဲ့မှုဖြစ်စေတဲ့အပြင်ကိုယ့်ကိုယ်ကိုစင်စါလုပ်ဖို့ဖိအားပေးတဲ့အခြေအနေမျိုးဖြစ်နေပါတယ်
မြန်မာနိုင်ငံမှာလက်ဆောင်မှုတွေအကြောင်းရေးသားနေတဲ့ဂျာနယ်ထုတ်ဝေသူအသက်ခံရတဲ့အမှုမှာအာဏာပိုင်တွေဘက်ကအလေးနက်ထားစုံစမ်းစစ်ဆေးပေးဖို့ဟောင်ကောင်ချင်းဆိုင်အာရှလူခွင့်ရေးအဖွဲ့ကလည်းတောင်းဆိုကြောင်းမြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလူကပြောပါတယ
်မြန်မာနိုင်ငံအတွင်းမှာလက်ဆောင်ချက်ဆောင်မှုတွေကိုဖော်ပြနေတဲ့သတင်းဂျာနယ်တစ်ခုလေးဖြစ်တယ်အဲ့ဒီဂျာနယ်ရဲ့တာဝန်ခံအက်ဒီတာသူအသက်ခံရတယ်ဆိုတော့ကျွန်တော်တို့တော်ဘဲတော်လုံးထောက်ချမိပါတယ်မြန်မာနိုင်ငံအတွင်းမှာအခုတော်မှာဒီနေ့အတွင်းမှာပေါ့နော်ကျွန်တော်တို့တရင်တော့ကုသဝင်းမြန်မာနာဝတရင်တော့ကုသဝင်းလေဒီလိုမျိုးပဲချင်းထောက်တာပြီးကြုံရတယ်တရားဆွဲရခံရတယ်အခုတခါကိုဝေရဟင်းကတော့ကုသဝင်းတော့နာမည်မကြီးတဲ့အခါကျတော့လူသိသူသိလောက်ကြံခံရတဲ့အခြေအနေမျိုးကြုံကြတဲ့လူတွေကျွန်တော်ကတော့မြင်ပါတယ်အဲ့တော့ဒီအမှုမှပေါ်ပေါက်ဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လည်းအားလုံးကွန်ဆိုင်ကြိုးစားမိတယ်လို့ကျွန်တော်သတင်းတွေမှာသိရပါတယ်။အဲ့တော့ဒီကေဒံပေါ်ပေါက်လာပြီးဆိုတာရဲ့အကြောင်းရင်းကဘာကြောင့်ဖြစ်တယ်ဆိုတာကိုကျွန်တော်ရှင်းရှင်းလင်းလင်းသိရမှာပေါ့နော်။ဒါကိုဖော်ထုတ်နိုင်ဖို့အတွက်လည်းကျွန်တော်တို့ပြည်သူလူထုတွေကလည်းပူးပေါင်းပါဝင်လို့လိုတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းစာနယ်ဇင်းသမားတူဒီလိုအသက်ခံရတဲ့ကိစ္စပေါ်မှာအလေးနဲ့ထားပြီးတော့ဆောင်ရမ်းစစ်ဆေးဖို့အတွက်လိုအပ်တယ်လို့ကျွန်တော်အာသာလူခွင့်ကြီးကောင်ကြီးအားမြင်ပါတယ
်။ MTN မြမသတင်းမီဒီယာကောင်စီအပါအဝင်အခြားသတင်းအဖွဲ့အစည်းတွေကတော့ကိုဗစ်-19ဟိန်းအသက်ခံရမှုမှာအာဏာပိုင်တွေဘက်ကသတင်းထုတ်ပြန်မှုကိုစောင့်ကြည့်နေကြောင်းတာဝန်ရှိသူတွေကအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။ဧပြီလ16ရက်နေ့ကကိုဝေရန်ဟိန်းအသက်28နှစ်ကိုပဇွန်တောင်နှစ်ရက်ကွက်ကတမနိနှင်းစီဂျောင်းနေတိုက်မှာရင်ဘတ်ထိုးသွင်းဒဏ်ရာ15ချက်နဲ့တည်ဆုံနေကြောင်းရဲတပ်ဖွဲ့ကတွေ့ရှိခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့တပ်ဆိုင်ရာနယ်မြေပိုင်းရဲစခန်းအပြင်အခြားဌာနအသီးသီးကပါစုံစမ်းစစ်ဆေးနေဆဲဖြစ်ပြီးအဲ့ဒီလုပ်ငန်းတွေပြီးဆုံးတဲ့အခါမှာသတင်းထုတ်ပြန်ပေးသွားမယ်လို့ပဇွန်တောင်ရဲစခန်းဒူရဲမှုရင်သွေးက VOA ကိုတိကျတဲ့ရက်ပိုင်းကပြောဆိုထားပါတယ်ရှင်။